ဒီဓမ္မယုံကြည်မှရှင်းပါပြတော့အပ်သောဘောဂဝိပဿနာ134ချိန်မြောက်ခလျင်တရားစခန်းပွင့်ပါနန္ဒပတ်ချင်းသူနေကြဖြစ်တဲ့ပရိစ္ဆသမုပ္ပါဒရားတော်များဆက်တက်ပြီးကျေးဇူးပြုပေးမှဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒရားတော်များမဟုတ်ကြကြမင်းမနာကြကြမင်းမှတရားပိုင်ရှင်းပြတော်မူသောရသဗျာသခင်ကရုဏာမြတ်ကြီးအားနမောတတ္တသောင်းကျင်ရွတ်ဆိုရေးပူဇော်ခေါ်ကြပါအောင်သို့နမောတတ္တ
ဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တအရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တ
ကိုယ်လာလက်ပြစာရှိတော်တွေကအများကြီးရုပ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင
်မူလနဲ့ပြသစ္စာနဲ့ကိုဒေဝရဝအင်္ဂါတစ်သက်ပါဘုရားကိုယ်များလေသမ္မာရတ္တလျာမူလဘုသောဝါဒေကာလသုံးပြချင်းရနိုင်စေဒီရှိသွဲကိုအလွယ်ပြတ်မှသိစေရသည်သန္တရာမလက်ကြောင်းသည်အဝိဇ္ဇာနှင့်တဏှာရေခံဥပါဒံကံကြောင့်ရောနှောအပင်မလျောယုံမသည်အမြင့်မြတ်ဆက်ဆက်သည်ကံကြောင့်လာယုံလာယုံကြောင့်ကံအဖမံဖြစ်ပြန်နည်းအလျောသမာတရားသာသမြာကသိရှာသည်ဖြင့်စိရပါစေအကြောင်းရင်းကြောင့်လူလက်များစွာတတဝါတို့ဖြစ်လာရမည်မဟုတ်ဟုဉာဏ်ဖြင့်ရှိရသောအာသုအာသုသာသု
ပဋိစ္စသမုပ္ပါဒရားတော်ဘုရားသာသနာလည်တဲ့နေရာမှာအသွင်ရှိတဲ့နေရာလေလို့ဆရာတော်ဘုရားကြီးအမိရှိတာအသွင်ရှိတဲ့ကပါတယ်လဲဆိုရင်ဘုလားလည်းဘုရားသစ္စာနဲ့ကိုလေးခုအတော်သင်္ကာတ္တနပါတရားကိုများတဲ့သုံးပါးစံရမူလကိုသုံးပါးနဲ့ကာလသုံးပြားချင်းရနဲ့ဆက်အရှိတွေနပါတ္တကမူလလာဖြစ်မူလတရားဆိုဒီမှာဝိဇ္ဇာနဲ့တဏှာဖြစ်ပါသည်အဝိဇ္ဇာနဲ့တဏှာတရားတစ်ပါးအကြောင်းရင်းခံပြီးတော့သန္တရာကျင်းနေပါတယ်လို့ပြောဆိုလိုပါတယ်သာရကနပါတ္တတွေကသစ္စာနှစ်ခုသစ္စာနှခုဆိုတော့ဗာသစ္စာတွေရောသမုဒိယသစ္စာရဲ့ဒုက္ခသစ္စာဟောပြီသစ္စာနှခုသစ္စာက၄မျိုးရှိအဲဒီ၄မျိုးထဲမှာသာသနာကျင့်လေခြင်းကိုပြတဲ့အရာမှာသမုဒိယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးအဲဒီသစ္စာတရားအပားနဲ့သာသနာကျင့်ရပါလေပရိစ္ဆသမုပ္ပါဒ်သဝိကွက်က၄ခွက်ရှိတော့၄ကဆိုရတဲ့ဘောဖြစ်သွားတာပေါ့။သမုဒိယသစ္စာဒုက္ခသစ္စာသမုဒိယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်။၄ခုအစွာဆိုတာအစွာဆိုတာကအုပ်စုသဘောကိုပြောတာပါ။အုပ်စုသဘောဆိုတော့နံပါတ်1အုပ်စု၊နံပါတ်2အုပ်စု၊နံပါတ်3အုပ်စု၊နံပါတ်4အုပ်စု။ပရိစ္ဆသမုပ္ပါဒ်ဆန္ဒပါကိုအုပ်စုနဲ့ဖွဲကြည့်လိုက်တာအုပ်စုပေါင်း၄ခုရပါတယ်။သမ္ပတ္တိယဥစ္စကဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒိယသစ္စာလောကတစ်ခုနော်ပါတယ်လေအဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒိယသစ္စာလောကတစ်ခုစဝိုင်းနဲ့မှကြည့်ပြပါလေနော်အတိတ်ကြောင့်လို့လည်းတွေ့မယ်သမုဒိယသစ္စာလို့လည်းတွေ့မယ်ဟုတ်လားပြီးတော့အလောတစ်ခုလို့တွေ့အဝိဇ္ဇာသင်္ခါရတေကြောင့်သမုဒိယသစ္စာတော်တခုနံပါတ်1အလွှာကြတော့ဘယ်လိုပြောမလဲဝိညာဏံယုတ်ကာလယရဏဖတ်တာဝိရဏပစ္စုပန်အကြောင်းဒုက္ခသစ္စာအလွှာတခုဟုတ်ရဲ့လားအ ာပြောကြည့်ပါဦ
းဝိညာဏယော
သစ္စာပန်အကျိုးဒုက္ခသစ္စာအလားတူအကျိုးတရားနော်တရကနံပါတ်3ဆိုအကြောင်းပါတရားတွေလေ
သနာဥပါဒံဓမ္မဘဝသစ္စာပန်အကျိုးသမုဒိယသစ္စာအလားတူ
ဒီလိုမှလား
နံပါတ်4ဆိုအကြောင်းဘယ်လိုပြောမလဲသာတိသရာမရဏပဏာဂအကျိုးဒုက္ခသစ္စာအလွားတူ
အလုံးပေါင်းလိုက်တာသွားပါလေခုလေသမ္ပတိကလည်းပြန်ပြောကြည့်လားအဝိဇ္ဇာသင်္ခါရအတေအကျောင်းသမုဒိယသစ္စာအလွားတူဝိညာဏံယုတ်သလာယရဏသတာဝိရဏသစ္စာပန်အကျိုးဒုက္ခသစ္စာသောတာပန်တဏှာဥပါဒံသမ္မာဘဝသစ္စာပန်အကျောင်းသမုဒိယသစ္စာသောတာပန်သာတိသရာမရဏနာဂအကျိုးဒုက္ခသစ္စာသောတာပန်အားလုံးပေါင်းလိုက်တာလွာလေးပုစု၄မျိုးကိုလွာလေးမျိုးလို့ခေါ်တာပါနော်ဘယ်လိုမြန်မာလိုတော့သွားလို့ဒီလိုပြောလိုက်ကြတယ်ပါဠိပါတော့သင်္ခေပလို့ခေါ်တယ်သင်္ခေပကိုချင်းချင်းမြန်မာလိုပြန်လိုက်ရင်အုပ်စုသဘောပါပဲအချင်းချုပ်ပရိသတ်သမုပ္ပါယက၁၂ပါးကိုတွေ့ရတဲ့အချင်းချုပ်ထိလိုက်ရအချင်းချုပ်၄မျိုးရှိတယ်လို့ဒီလိုအဓိပ္ပာယ်ရတာပါဒါကိုလွှာလို့ဒီလိုသုံးလိုက်တော့စကားကအမျိုးဖြစ်သွားတာပါနောက်တစ်ခါသွားပြီးတဲ့အခါကျတော့အင်္ဂါ၁၂ပါးအင်္ဂါ၁၂ပါးကအဝိဇ္ဇာသင်္ခါရဝိညာဉ်ဉာဏ်ယုတ်သလယရဏသတ္တဝိရဏသနာဥပါဒံကမ္မဘဝဓာတိသရမရဏဘယ်ပါလဲအမှန်ကတော့အင်္ဂါ၁၂ပါးရည်တွဲရင်တော့ကမ္မဘဝရည်လို့မဟုတ်တော့ဘူးနော်ဘဝလို့ရည်တွဲရမှာပေါ့ဘာဖြစ်လို့တော့ဆိုတော့ဘဝဆိုတာကသစ္စာပြဟောခဲ့တော့ပါလေဥပါဒနာပစ္စယဘောလို့ဒီလိုဟောခဲ့တာကိုအရိဘဝကမှာအကြောင်းဘဝနဲ့အကျိုးဘဝဒီလိုခွဲလိုက်တာအကြောင်းဘဝကကာမဘဝအကျိုးဘဝကဥပပတ္တိဘဝဒီလိုဘဝတစ်မျိုးခွဲလိုက်တာအဲ့တော့ခန္ဓာတော်ကမူလနဲ့ပြားတို့သစ္စာနဲ့ခိုးတို့လေးခုအတော်အားတော့အဲ့ဒီတရားတွေဆိုစဉ်လုံးကတော့အကြောင်းအကျိုးနဲ့ခွဲပြီးတော့ဆိုတာကိုနောက်အကြောင်းအကျိုးခွဲလိုက်မယ်ဆိုရင်နံပါတ်3အခွဲထဲမှာအကြောင်းဘဝကာမဘဝရှိတယ်။နံပါတ်4အခွဲထဲမှာအကျိုးဘဝဥပပတ္တိဘဝရှိတယ်။နော်။ဥပပတ္တိဘဝလို့ဒီကြမပြောပြီးမဲ့လို့လည်းပဲဥပပတ္တိဘဝသည်ဇာတိနဲ့ဒုရာဖြစ်တဲ့အတွက်ဇာတိထဲမှာပါသွားတယ်လို့မှတ်ရပါပါ။အဲဒါကြောင့်အကြောင်းကျိုးခွဲပြီးတော့ရည်တွက်တဲ့အသွဲတွေမှာကာမဘဝနံပါတ်3အခွဲထဲမှာကာမဘဝနံပါတ်4အခွဲထဲမှာဥပပတ္တိဘဝလို့ဖိုက်ပြီးရွတ်တဲ့အတွက်ကမ္မဘဝလို့ဆိုတဲ့အင်္ဂါ၁၂ပါးရွတ်တဲ့အခါကျတော့အကြောင်းအကျိုးမပါတော့ဘူးရှိတဲ့ဖြစ်တဲ့အတိုင်းရွတ်တာဆိုတော့ကမ္မဘဝလည်းပါတယ်ဥပပတ္တိဘဝလည်းပါတယ်ဘဝနှစ်မျိုးလုံးပါနေတာဖြစ်တဲ့အတွက်ကမ္မဘဝလို့ဆိုတော့ဘယ်လိုဆိုမလဲအဘဝလို့ဆိုမလဲတဏှာဥပါရဘဝသာတိသရမရဏဒီလိုဆိုရအောင်နော်နောက်မြတ်စွာဘုရားဟောခဲ့တဲ့အကြောင်းကသတိသရမရဏရဲ့နောင်နာမှာဗာတရားတွေပါလေလို့မေးတော့သောကာသတိဒီဝါဒုက္ခသမ္မနတာဥပါယတာเนาะတရား၅မျိုးပါသေးတယ်ဒါပေမဲ့အဲ့ဒီတရား၅မျိုးကိုဟောဒီဇဝိုင်းထဲမှာဖြစ်မှတ်တာဒီတရား၅မျိုးခြံထားတယ်ဒီတရား၅မျိုးကဘာဖြစ်လို့ခြံထားလဲအင်္ဂါမဟုတ်လို့ခြံထားတာတရားဟောတဲ့တရားဓမ္မတော့ပါတယ်အင်္ဂါမဟုတ်ဘူးအင်္ဂါမဟုတ်တော့အခုရည်တွက်တာကအင်္ဂါအဖြစ်နဲ့ရည်တွက်တာကိုနော်အင်္ဂါအဖြစ်နဲ့ရည်တွက်တာဆိုတော့သောကပရိဒီဝဒုက္ခဒေါသတာဥပါယတာတရား၅မျိုးကအင်္ဂါမဟုတ်တဲ့အတွက်သူတို့ကိုချက်ထားလိုက်ဘာဖြစ်လို့သူတို့ဒီအင်္ဂါမဟုတ်တယ်လဲမေးတဲ့အခါကျတော့အင်္ဂါဆိုတာအစိပ်ပိုင်းပေါ့ပရိစ္ဆေသမုပ္ပါယအစိပ်ပိုင်းကိုအင်္ဂါလို့ပြောတာကိုအဲ့တော့အစိပ်ပိုင်းတစ်ခုအနေနဲ့ရည်တွက်တဲ့အခါမှာပြည့်ပြည့်ဝဝရတဲ့တရားကိုလည်းရည်တွက်လို့ရတယ်ပြည့်ပြည့်ဝဝမရတဲ့တရားကိုရည်တွယ်လို့မရဘူး။အဲတော့သောကပရိဒိဝဒုက္ခဒေါသဥပါယတာတရား၅မျိုးကပြည့်ပြည့်ဝဝရည်တွယ်လို့မရဘူး။ ဘာဖြစ်လို့မရတယ်လဲလို့ပြီးတော့သူတို့ဒီလူရဲ့ကျိုးလဲလို့ပြီးဇာတိရဲ့ကျိုးနော်ဇာတိကြောင့်သရာဖြစ်တယ်ဇာတိကြောင့်မရဏဖြစ်တယ်ဇာတိကြောင့်သောကဖြစ်တယ်ပရိဒေဝဖြစ်တယ်ဒုက္ခဖြစ်တယ်ဒေါမနတာဖြစ်တယ်ဥပါယတာဖြစ်တယ်ဇာတိရဲ့ကျိုးဆက်တွေပေါ့အဲ့တော့ဇာတိရဲ့ကျိုးဆက်ကသရာမရဏသောကပရိဒေဝဒုက္ခဒေါမနတာဥပါယတာဒီတရားတွေပရိဒိယတွေဘာကြောင့်ဖြစ်ဇာတိကြောင့်ဖြစ်ပရိဒါတွေနေလာလို့မွေးလာတဲ့ပုံပေါ်တဲ့အရိဒိယတွေဖြစ်မဲ့အိုမဲ့သိမဲ့သောကပရိဒိဝတွေဖြစ်မဲ့သို့တော်လည်းဇာတိရဲ့အကျိုးတွေဆိုပေမဲ့သရာနဲ့မရဏကတော့မလုံးမသွေးချင်းတွေရမယ်အကျိုးပဲမောချအကျိုးလို့ခေါ်တယ်သောကပရိဒိဝဒုက္ခရမဏဥပါယတာ၅မျိုးကတော့ချင်းတွေရမယ်အကျိုးမဟုတ်ဘူးမောချအကျိုးမဟုတ်ဘူးနော်ဘာဖြစ်လို့တော့အရိတရာငါမျိုးကဒေါသရှိတဲ့ပုဂ္ဂိုလ်များရဲ့တဏ္ဍာမှာအရိတရာငါမျိုးရှိတယ်။ဒေါသမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအရိတရာငါမျိုးမရှိဘူး။နော်။သောကစိုးရိမ်လေဆိုတာဒေါသရှိမှစိုးရိမ်။ဒေါသမရှိရင်စိုးရိမ်မယ်။ပရိဒိဝငိုတယ်ဆိုတာလည်းဒေါသရှိမှငိုတာ။ဒေါသမရှိရင်မငိုဘူး။ဒုက္ခဒေါမနတာဥပါယတာတွေဖြစ်တယ်ဆိုတာလည်းဒေါသရှိမှဖြစ်တာ။ဒေါသမရှိရင်မဖြစ်ဘူး။ဘုရားတို့ယဟန္တာတို့နော်အနာဂံတို့အဲ့တော့ဒေါသကိုဘယ်ပုဂ္ဂိုလ်ကပယ်လဲလို့မေးရင်အနာဂံကပယ်တယ်သောတာပန်မပယ်ဘူးသက္ကရာကမပယ်ဘူးအနာဂံကျမှပယ်တယ်အနာဂံကနေစပြီးတော့အထက်ဆက်ယဟန္တာပိစိကဗုဒ္ဓသဗ္ဗညုဗုဒ္ဓဒေါသမရှိဘူးဒေါသမရှိတဲ့အခါကျတော့တို့ရဲ့ပတ္တံမှာသောကလည်းမရှိဘူးပရိဒိဝါလည်းမရှိဘူးဒုက္ခမရှိဘူးသောမနတာမရှိဘူးဥပါယတာမရှိဘူးဒီတော့အရိတရာငါးမျိုးသည်ဇာတိရတဲ့ပုဂ္ဂိုလ်တိုင်းဖြစ်သလားမေးတော့မဖြစ်ဘူးဒေါသရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမသာဖြစ်တယ်ဒေါသမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမမဖြစ်ဘူးဇာတိရဲ့အကျိုးဆိုပေမဲ့ချင်းတွေရမယ်အကျိုးမဟုတ်ဘူးတဲ့ဒါရမကလေးကိုခေါင်းကြီးတို့ဇမားကြီးတွေသုဘာဒရာဇမားတို့အာရုဘာဒရာဇမားတို့အရိပုဂ္ဂိုလ်ရဲ့တဏ္ဍာပါလေပဲဒေါသတရားကိုပယ်ထားတယ်ပုရုဇဉ်ပုဂ္ဂိုလ်များဆိုရင်အပိပိုင်မပယ်သေးတာတော့မှဝိက္ခမရသဘောမျိုးနဲ့ခွာထားတယ်ဇမတ်တရားတော့ရင်ဒေါသမရှိတော့ဘူးเนาะတို့ပြန်ပြန်ရောက်မှဒေါသပြန်ဖြစ်တယ်ဇမတ်ပြန်ရောက်သွားတဲ့အချိန်မှာဒေါသမဖြစ်ဘူးဒေါသမဖြစ်ဘူးဆိုရင်တောကပရိဒီဝဖြစ်ပါမလားတောကပရိဒီဝဒုက္ခသမ္မတဥပါယတာဒီတရားတွေမဖြစ်တော့ဒီတော့ဇမကြီးတွေမှာသောကစားတဲ့ဓာတ်မျိုးမဖြစ်ဘူးเนาะအနာဂံတို့ဘုရားတို့ယဟန္တာတို့မှာလည်းမဖြစ်ဘူးဓမ္မကြီးတွေမှာလည်းမဖြစ်ဘူးဒီတော့သောကပရိဒီဝါဆိုတဲ့တရားဓာတ်မျိုးတွေဇာတိရတဲ့ပုဂ္ဂိုလ်တိုင်းချင်းနေရမယ်အကျိုးဟုတ်ရလားချင်းနေရမယ်အကျိုးမဟုတ်ဘူးမောချအကျိုးမဟုတ်ဘူးဒါကြောင့်မလို့အဲ့ဒီတရားဓာတ်မျိုးတွေပုဂ္ဂိုလ်တိုင်းရဲ့အကျိုးမဝင်တဲ့အတွက်အင်္ဂါအဖြစ်နဲ့ရည်ရွယ်လို့မရဘူးအဲ့ဒါကြောင့်ဒီတရားဓာတ်မျိုးကိုချန်ထားရတာเนาะအရိတရာငါးမျိုးကိုခြံထားလိုက်တော့ဇာတိပြီးတော့သရမရဏဒီနေရာမှာတော့ဆိုဆုံးသက်သွားတယ်အဲ့ဒီတော့သရမရဏကြတော့ပုဂ္ဂိုလ်တိုင်းမှာဖြစ်တယ်ဘုရားလည်းဖြစ်တာပဲယန္တာလည်းဖြစ်တာပဲပိစကဗုဒ္ဓလည်းဖြစ်တာပဲဘယ်လို့မှရှောင်လို့မရဘူးဒါကြောင့်သူတို့ကြလားအင်္ဂါအနေနဲ့ခဲသွင်းပြီးပြောလို့ရတယ်ပါဠိယုတ်တဲ့အခါကျတော့သရမရဏကအကျိုးကျင့်တယ်ရမယ်အကျိုး။သောကပရိဒိဝဒုက္ခဒမနတာဥပါယတာကကျင့်တယ်ရမယ်အကျိုးမဟုတ်ဘူး။အကျိုးနှစ်မျိုးနော်။သရမရဏကဘယ်လိုအကျိုးမျိုးလဲ။ကျင့်တယ်ရမယ်အကျိုး။သောကစားတဲ့၅မျိုးကကျင့်တယ်ရမယ်ရတဲ့အကျိုး။ကျင့်တယ်မရတဲ့အကျိုး။အဲဒီတော့ဘာဖြစ်လဲ။ပါဠိရွတ်တဲ့အခါကျတော့သရမရဏဒီလိုတစ်ချက်ရောက်လာတယ်။ဇာတိပစ္စယသရမရဏတစ်ချက်ရောက်။ဒီတော့မှသောကပရိဒိဝဒုက္ခသမဏတိပါယသတမောတိခွဲပြီးပြောရအောင်နော်ပေါင်းရလို့မရဘူး။ဘာဖြစ်လို့ပေါင်းရလို့မရလဲ။ဒီမှမလုပ်ခဲ့ဘူး။ဟုတ်လား။ဇာတိပစ္စယသရမရဏသရမရဏလို့ပြောရပါဘူး။ဘယ်လိုပြောရမလဲ။သရမရဏသရမရဏဆိုပြီးတော့ရလိုက်။ပြီးတော့မှပြောရအောင်။သောကပရိဒိဝဒုက္ခသောမဏတိပါယသတမောတိဒီလိုရွတ်တာပေါ့နော်။အဲ့ဒါကြောင့်ဧကရသနပအပါဝကပါဠိလေးရွတ်ပြီးတော့ပုံစံကြည့်လိုက်ကြရအောင်။ဝ အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပသမ္ပရူပပစ္စယသဒ္ဒပစ္စယဝေဒနာဝေဒနာပစ္စယသနာသနာပစ္စယဥပါဒာဥပါဒနာပစ္စယဘောဘဝပစ္စယသာတိသာတိပစ္စယသရမရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတာသမဝတိဧဝမေတ္တာဧဝလကဒုက္ခခန္ဓကသမုဒယောဟောတိအဲ့ဒီပါဠိတော်အရာသင်္ဃာတိဘယ်နှပါးရှိတော့ဆယ်နှပါးရှိတယ်ဟုတ်လားဆယ်နှပါးရှိတယ်အဲ့ဒီကတည်းကဆယ်နှပါးကိုကြောင်းကြောင်းဆက်ကြည့်လိုက်မယ်ဆိုအဝိဇ္ဇာကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဟုတ်ရပါဒါကုလို့သင်္ခါရဆယ်နှပါးကိုပြောနေတဲ့အချိန်မှာဒီအကွက်တွေအာယုံနဲ့မှမမြင်တော့လည်းဖြောက်ပါနော်ဒီကွက်တွေဖြောက်ပလိုက်တော့ဒီအပြာစင်းကြီးတွေလည်းမရှိတော့ဘူးဟုတ်လားကာလာတွေလည်းမရှိတော့ဘူးเนาะအင်္ဂါ12ပါးကိုပဲသီးသန့်လေးကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာကြောင့်ဖြစ်တော့အဲ့ဒီငါကိုယ်တည်းကိုကွက်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဘလူကအကြောင်းတော့ဘလူကအကျိုးပါလေအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအကြောင်းတရားမှန်တယ်များပါရိသတ်အကျိုးတရားမှန်သမျှပါဠိစာလဲအဝိဇ္ဇာအကြောင်းတရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ပြတ်ဆိုအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာအကြောင်းတရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်အကြောင်းမှန်သမျှသမုဒိယသစ္စာအကျိုးမှန်သမျှပရိသတ်များမဲ့အထက်ကမှပါတယ်နော်ကဲနောက်တစ်ခါသင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်ဆိုလိုက်သင်္ခါရကအကြောင်းဝိညာဉ်ကအကျိုးသင်္ခါရအကြောင်းတရားကသမုဒိယသစ္စာဝိညာဉ်အကျိုးတရားကဒုက္ခသစ္စာတို့ဖြစ်ပါသည်ဝိညာဉ်ကြောင့်နာယုတ်ဖြစ်ပါသည်ဝိညာဉ်ကအကြောင်းနာယုတ်ကအကျိုးဝိညာဉ်အကြောင်းတရားကသမုဒိယသစ္စာနာယုတ်အကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နာယုတ်ကြောင့်သလယရဏဖြစ်ပါသည်နာယုတ်ကအကြောင်းသလယရဏကအကျိုးနာယုတ်အကြောင်းတရားကသမုဒိယသစ္စာသလယရဏအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သလာယရဏကြောင့်ဟတ္တဖြစ်ပါသည်သလာယရဏကအကြောင်းဟတ္တကအကျိုးသလာယရဏအကြောင်းတရားကသမုဒိယသစ္စာဟတ္တအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဟတ္တကြောင့်ဝေဒနာဖြစ်ပါသည်ဟတ္တကအကြောင်းဝေဒနာကအကျိုးဟတ္တအကြောင်းတရားကသမုဒိယသစ္စာဝေဒနာအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝေဒနာကြောင့်တဏှာဖြစ်ပါသည်ဝေဒနာကအကြောင်းတဏှာကအကျိုးဝေဒနာကြောင့်တရားကသမုဒိယသစ္စာတဏှာကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်တဏှာကအကြောင်းဥပါဒံကအကျိုးတဏှာကြောင့်တရားကသမုဒိယသစ္စာဥပါဒံကြောင့်တရားကဒုက္ခသစ္စာဖြစ်ပါသည်ဥပါဒံကြောင့်ဘဝဖြစ်ပါသည်ဥပါဒံကအကြောင်းဘဝကအကျိုးဥပါဒံအကြောင်းတရားကသမုဒိယသစ္စာဘဝအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဘဝကြောင့်သာတိဖြစ်ပါသည်ဘဝကအကြောင်းသာတိကအကျိုးဘဝအကြောင်းတရားကသမုဒိယသစ္စာသာတိအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သာတိကြောင့်သရမရဏဖြစ်ပါသည်သာတိကအကြောင်းသရမရဏကအကျိုးသာတိကြောင့်တရားကသမုဒိယသစ္စာသ
သရမရဏအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သရမရဏပြီးသွားရင်သရမရဏတည်ငုံချုပ်သွားတယ်သူကြောင့်ပါမှဖြစ်တာရှိတော့နော်အဲဒီတော့ပရိသတ်သမုပ္ပါဒ်တရားတော်အရာအကြောင်းတရားမှန်မှန်သမုဒယသစ္စာအကျိုးတရားမှန်မှန်ပါသစ္စာလေဒီလိုလေးတော့မှတ်ထားပါဦးသာယကတိသရမပြည့်တဲ့အခါကျတော့ပုံမအစာနော်အဲဒီတော့လုံးမစကဘယ်လိုတွေလဲဆိုရင်သင်္ခါရနဲ့ဝိညာဉ်တစ္ဆာဝေဒနာနဲ့တဏှာတစ္ဆာကမ္မဘဝနဲ့ဇာတိတစ္ဆာတို့ဖြစ်ပါသည်ဆိုကြည့်လိုက်လုံးမအစာဆိုဒီမှာသင်္ခါရနဲ့ဝိညာဉ်တစ္ဆာဝေဒနာနဲ့တဏှာတစ္ဆာကမ္မဘဝနဲ့ဇာတိတစ္ဆာတို့ဖြစ်ပါသည်အဲ့ဒါပြီးတော့ပါလေဟောသုံးပါဟောသုံးပါဆိုတော့တပတ်တည်းကွယ်ချိန်မှာကိလေသာဝင်လို့ရှိတယ်ကမ္မဝင်လို့ရှိတယ်တပတ်လေးကွယ်ချိန်မှာဝိပါကဝင်လို့ရှိတယ်အဲ့ဒီကစာရေးပြရမှာပေါ့နော်ဟောသုံးပါဆိုဒီမှာကိလေသာဝင်သုံးပါကမ္မဝင်လက်ပါဝိပါကဝင်ရှင်းပါလို့ဖြစ်ပါသည်ကိလေသာဝင်သုံးပါဆိုဒီမှာဒီဘက်မှာတပတ်တည်းကွယ်မှာဘယ်လိုတွေ့လဲမြင်းကြောင်လေးဆွဲကြည့်လိုက်တော့တပတ်သုံးဘက်မှာဘယ်လိုတွေ့လဲကိလေသာသုံးပါးဆိုဒီမှာအဝိဇ္ဇာတဏှာဥပါဒံလို့ဖြစ်ပါသည်သာတကကမ္မဝတ္တာဆိုဒီမှာသေခါရနဲ့ကမ္မဘဝတို့ဖြစ်ပါသည်ဝိပါကကိုရှင်းပါကြတော့မြင်းလေးမတွေ့ဘူးလားအဲ့ဒီမြင်းလေးမှာဝิญဉာဏယုတ်တလာရဏဖတ်ဝေဒနာရဲ့အောက်နားမှာရှိတဲ့ဇာတိသရမရဏဥပပါတိဘဝရဲ့အရာတွေသွားပြီးတော့တွဲလိုက်တဲ့အခါကျတော့ဝိပါကကိုပြပါတွေ့လေဆိုလိုက်ဝိပါကကို7ပါးဆိုဒီမှာဝိညာဏယောသလာယရဏဖသဝေဒနာဇာတိသရမရဏဥပပါတိဘဝတို့ဖြစ်ပါသည်ဘုသောဝပြီးတဲ့အခါကျတော့ပါတယ်လေကာလအောင်ကာလတော့ပြဆိုဒီမှာလုံးလင်းပြီးသောတဲ့ကာလယခုဖြစ်စေပြစ္ဆုတ်ပံကာလနောင်ဖြစ်လက်ကလာကကာလတော့ဖြစ်ပါသည်ရှင်ရလည်းစေခလားရှင်ရလည်းစေသုတိမာဆိုလိုက်တည်းကြောင့်ရှင်ရငါးပါးပြစ္ဆုတ်ပံအကျိုးရှင်ရငါးပါးပြစ္ဆုတ်ပံအကျိုးရှင်ရငါးပါးအနာဂတ်အကျိုးရှင်ရငါးပါးတော့ဖြစ်ပါသည်အတေကြောင့်ရှင်းရာ၅ပါးဆိုဒီမှာကျက်ဆိုအတေကြောင့်ရှင်းရာ၅ပါးဆိုဒီမှာအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝတို့ဖြစ်ပါသည်ပြစ္ဆုတ်ပံအကျိုးရှင်းရာ၅ပါးဆိုဒီမှာဝိညာဏယောသလာယရကသတ္တဝေဒနာတို့ဖြစ်ပါသည်ပြစ္ဆုတ်ပံအကြောင်းရှိရာငါးပါးဆိုဒီမှာတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂတ်အကျိုးရှိရာငါးပါးဆိုဒီမှာဝိညာဏယောသလာယရကသတ္တဝေဒနာတို့ဖြစ်ပါသည်ဒီလိုသွားပါအဲ့ဒါချင်းရာဆိုတာပါဠိလိုတော့အာကာရလို့ပါတယ်အာကာရဆိုတာမြန်မာလိုပြန်တော့ချင်းရာဘလို့ချင်းရာလဲဆိုတော့ဖြစ်ပုံဖြစ်နေချင်းရာဖြစ်လာပုံလေးတွေကိုပြောတာနော်ဖြစ်လာပုံလေးတွေဘလို့ဖြစ်လာတယ်ဖြစ်လာပုံလေးတွေအဲ့ဒါကိုချင်းရာလို့ခေါ်တယ်အဲ့ဒါဖြစ်လာပုံကသူ့မူလရှိတာကနံပါတ်၄ပုံမှာအဝိဇ္ဇာနဲ့သင်္ခါရတရားတစ်ပါးရှိတယ်ဒါပြီးမှတကယ်ဖြစ်လာတဲ့အခါကျတော့အဝိဇ္ဇာကလည်းဘာဖြစ်တာလဲသင်္ခါရကလည်းဘာလဲဖြစ်တာပေါ့အဝိဇ္ဇာဖြစ်တဲ့အခါကျတော့အဝိဇ္ဇာနဲ့ကိလေသာချင်းတူလို့တဏှာလည်းဖြစ်တယ်ဥပါဒါလည်းဖြစ်တယ်နော်အဲ့ဒါဖြစ်ပုံဖြစ်နေအခြင်းအရာဖြစ်ပုံဖြစ်နေအခြင်းအရာအနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာဖြစ်တဲ့အခါမှာတဏှာလည်းဥပါဒါလည်းဖြစ်တယ်ဒါဖြစ်ပုံဖြစ်နေအခြင်းအရာအဝိဇ္ဇာဖြစ်ရုံနဲ့ဘာဖြစ်လို့တဏှာနဲ့ဥပါဒါဖြစ်ရကလည်းကိလေသာချင်းတူလို့အဝိဇ္ဇာကလည်းကိလေသာတဏှာကလည်းကိလေသာဥပါဒါဆိုတဲ့ဒိဋ္ဌိကလည်းကိလေသာ
ကလေးသာကြီးတို့တဲ့အတွက်ဝိညာဉ်ရေလို့ဖြစ်လာပြီဆိုရင်တဏှာလည်းဖြစ်တယ်ဥပါဒဏ်လည်းဖြစ်တယ်။ဒါကြောင့်ဖြစ်ပုံပြင်နေခြင်းရာအနေနဲ့ပြောမယ်ဆိုရင်အဝိညာဉ်ဖြစ်တဲ့အတွက်တဏှာနဲ့ဥပါဒဏ်ဖြစ်ပါတယ်။ဒါကြောင့်ဝိညာဉ်ကိုယူမယ်ဆိုရင်ဘုရုပ်ကိုယူရပါလေ။တဏှာနဲ့ဥပါဒဏ်ကိုလည်းယူရပါလိမ့်မယ်။နောက်တစ်ခါသင်္ခါရကိုယူတဲ့အခါကျတော့ဖြစ်ပုံပြင်နေခြင်းရာအနေနဲ့ပြောမယ်ဆိုရင်သင်္ခါရကတရားတရားလားခန္ဓာရားလား။အဲ့ဒီလိုကံတရားကိုကံတရားတွေဖြစ်လာပြီဆိုတော့ငါဘာသုံးခွန်မှာရှိတဲ့ကမ္မဘဝကလည်းပဲတခြားလားကံတရားပဲလားကံတရားကြီးတူလို့ကံတရားကြီးတူလို့ဟုတ်တယ်မလားပါတယ်လေကံတရားကြီးတူလို့သင်္ခါရဖြစ်ရင်ကမ္မဘဝဖြစ်တယ်ကမ္မဘဝဖြစ်ရင်လည်းပဲသင်္ခါရဖြစ်တယ်ဟုတ်လားဘာကြီးတူလို့လဲအဲ့ဒါဖြစ်ပုံဖြစ်နေခြင်းရာလားအဲ့ဒါပြောတာပဲဟုတ်လားကြရိဘက်ကိုပြန်ပြီးတော့ကြည့်လိုက်တော့လေဒီတိုင်းပဲငါဘာသုံးခွက်ကြည့်လိုက်တော့ကျန်တာနဲ့ဥပါဒါဖြစ်ရင်ဘယ်လိုလဲဖြစ်မလဲကျန်တာနဲ့ဥပါဒါဖြစ်ရင်အဝိဇ္ဇာလည်းဖြစ်ပါတယ်ဘာဖြစ်လို့ကျန်တာဥပါဒါဖြစ်ရုံနဲ့အဝိဇ္ဇာဖြစ်ရတယ်ကိလေသာကြီးတူလို့ကိလေသာကြီးတူလို့ဟုတ်လားဘာကြီးတူလို့လဲကိလေသာကြီးတူတော့တဏှာဖြစ်လာရင်ဥပါဒါဖြစ်လာရင်အဝိဇ္ဇာလည်းပဲဖြစ်လာတာပဲကမ္မဘဝဖြစ်တဲ့အခါကျတော့လည်းပဲကံကြီးတူလို့ဘယ်လိုဖြစ်လာပါလဲအဲဒါကြောင့်နံပါတ်၁ရဲ့အကွက်မှာဖြစ်ပေါ်ပြင်းချင်းရနေတယ်ပြောမယ်ဆိုရင်အဝိဇ္ဇာသင်္ခါရတဏှာဥပါဒဘဝတရား၅မျိုးဒါဘလုံးကမှလည်းပဲဖြစ်ပေါ်ပြင်းချင်းရနေတယ်ပြောတော့ဘယ်လိုမျိုးလဲ၅မျိုးဘယ်လိုတွေပါလဲတဏှာဥပါဒအရင်ညမှာစာထဲမှာတော့ဘဝလို့ရေးထားတာပဲ။ဒါပေမဲ့တကယ်တော့ကျတော့ဘဝရိုးရိုးဘဝကမ္မဘဝကိုယူပါမယ်။ဘာဘဝယူပါမလဲ။ဘာဖြစ်လို့ဥပပတ္တိဘဝကိုမယူတယ်လဲမယ့်ဘယ်လိုပြောမလဲ။အဲအကြောင်းဘဝကိုဘာဖြစ်လို့လဲ။အဝိဇ္ဇာတို့သင်္ခါရတို့တဏှာတို့ဥပါဒံတို့ဒါအကြောင်းတရားလားအကျိုးတရားလား။အကြောင်းတရားဆိုရင်ဘဝကမျိုးလုံးယူလို့မရဘူး။ဘာဘဝပဲယူမလဲ။ကမ္မဘဝပဲယူဟုတ်လားဒါကြောင့်ဘဝလို့ရည်သားပြီပဲစိတ်ထဲမှာဘယ်ဘဝလို့သဘောပေါက်ရပါလဲကမ္မဘဝလို့ဒီလိုသဘောပေါက်တာကျန်တော့ကနံပါတ်၄ခွဲကိုကြည့်လိုက်တဲ့အခါကျတော့ဝိညာဏယောသလာယရဏဖသဝေဒနာဘယ်တစ်ပါးလဲရည်သားလည်း၅ပါးသင်္ခါလည်း၅ပါးအချင်းရာနေတဲ့ပြောတော့လည်း၅ပါးပဲယောလည်းမယောဘူးတိုးလည်းမတိုးဘူးနော်ဝိညာဉ်ဖြစ်တော့ဉာဏ်ယုံဖြစ်တယ်ဉာဏ်ယုံဖြစ်တော့သလရဏဖြစ်တယ်သလရဏဖြစ်တော့ဖသဖြစ်တယ်ဖသဖြစ်တော့ဝေဒနာဖြစ်တယ်ဒီတမကတိုးလည်းဖြစ်ရမရှိဘူးရောပြီးတော့လည်းဖြစ်ရမရှိဘူးဒါကြောင့်မလို့ဒီတရား၅မျိုးဒီဖြစ်ပုံဖြစ်နေခြင်းရမှာလဲဒီတရား၅မျိုးပါပဲနောက်တစ်ခါနံပါတ်၄ဘက်ကိုကြည့်လိုက်တဲ့အခါကျတော့နံပါတ်၄ဘက်မှာအင်္ဂါနေနဲ့ပြတာကဘယ်လိုတွေပြတာလဲဇာတိနဲ့သရမဏေပဲပြတာပဲဟုတ်ရဲ့လားအင်္ဂါနေနဲ့ပြတာလေဘယ်လိုတွေပြတာလဲသာတိဆိုတာကနာမည်အနေနဲ့ပဲပြောတာ။သရမရဏဆိုတာလည်းနာမည်အနေနဲ့ပဲပြောတာ။နော်။ဖြစ်ပုံဖြစ်နေခြင်းရာနေနဲ့ကြည့်လိုက်တဲ့အခါကျတော့သာတိဖြစ်တယ်။ဘယ်လိုတွေဖြစ်တာတော့ဝိညာဏယောသလယရဏဖသဝေဒနာခန္ဓာ၅ပါးဖြစ်တာ။ဒီလိုမဟုတ်လား။အဲဒါသာတိဆိုတာပြန်မလို့ပြန်တော့ဖြစ်တာ။အာဖြစ်ပုံဖြစ်နေခြင်းရာနေနဲ့ဘာတွေဖြစ်တာတော့ခန္ဓာ၅ပါးဖြစ်တာ။ဘလူတွေပါလေဝိညာဏယုတ်တလာယရဏခသဝိရဏဒီလိုတော့ဇာတိလို့ပြောပေမဲ့ဖြစ်ပေါ်ပြင်းနေခြင်းရာနေနဲ့ပြောရင်ခသဝိရဏမရဏကြတော့လည်းတခြားလားပြတ်တဲ့သဘောလားအရာစကားနဲ့ပြောရင်တော့သိတယ်ပေါ့ပြတ်တယ်ဘာတွေပြတ်တော့ဘလူတွေပါလေဝိညာဏယုတ်တလာယရဏခသဝိရဏဒီတော့ဓာတိတာမရဏလို့ပြောပြီးမဲ့လို့လည်းပဲတကယ်တော့ယူရမှာကဝိညာဏယောသလာရဏသာသဝိရဏတကယ်တော့ဖြစ်လာတာကလည်းပဲဟောရိတရား၅ပါးပြတ်သွားတာကလည်းဟောရိတရား၅ပါးဟုတ်ရဲ့လားဒါကြောင့်ဖြစ်ပုံဖြစ်နည်းအချင်းအရာတွေနဲ့ပြောမယ်ဆိုရင်ဝိညာဏယောသလာရဏသာသဝိရဏတရား၅မျိုးနော်အားလုံးပါလိုက်တော့အချင်းအရာပြန်ပါပါလေအားလုံးပါလိုက်ရင်20ရှိတာကိုအတိအကျအချင်းအရာ၅ပါးပစ္စုပန်အကျိုးချင်းရ၅ပါးပစ္စုပန်အကျောင်းချင်းရ၅ပါးအနာဂတ်အကျိုးချင်းရ၅ပါးချင်းရ၃၀တော့ချင်းရ၃၀ အဲ့ဒီတဘာတရားကလေးတွေကိုလေပရိစ္ဆာသမုပ္ပါဒ်လေးလာတဲ့ပုဂ္ဂိုလ်တိုင်းဟာကျင့်ရနေတော့လေ့လာထားရမှာဖြစ်ပါတယ်။ကဲဒါဆိုတော့သားကပြန်ပြီးတော့ပြောကြည့်ကြရအောင်မူလနေပြဆိုဒီမှာဆိုလိုက်။အဝိဇ္ဇာနဲ့ကလာတို့ဖြစ်ပါသည်။သစ္စာလည်းခုဆိုဒီမှာသမုဒယသစ္စာဒုက္ခသစ္စာလေကိုယ်လောဆိုဒီမှာအတိတ်ကြောင့်တက်လောပြစ္ဆုတ်ပံအကျိုးတက်လောပြစ္ဆုတ်ပံအကျိုးတက်လောအနာဂတ်အကျိုးတက်လောလို့ဖြစ်ပါလိမ့်နောက်တစ်မျိုးဆိုလိုက်လေကိုယ်လောဆိုဒီမှာအဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒယသစ္စာအလောတကူဝိညာဉ်တယုတ်သာလာယရဏဟတဝိရဏပြစ္ဆုတ်ပံအကျိုးဒုက္ခသစ္စာအလွားတူတဏှာဥပါဒဘဝကမ္မဘဝသစ္စာပအကြောင်းသမုဒိယသစ္စာအလွားတူဇာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွားတူဒီလိုနှမျိုးဆိုတော့ဟုတ်လားပြန်ပြဆိုပါတော့နောက်တစ်ဒုတိယနေ့ပြန်ဆိုလိုက်ပါဦးအဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒိယသစ္စာအလွားတကူဝိညာဉ်လည်းယောသာလာယေသတ္တဝိရဒပစ္စဘံအကျိုးဒုက္ခသစ္စာအလွားတကူတဏှာဥပါဒံကမ္မဘဝပစ္စဘံအကျိုးသမုဒိယသစ္စာအလွားတကူဓာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွားတကူသင်္ခါရ12ပါးသို့ဒီမှာဝိညာဏယုတ်သာလယရဏသာသဝိရဏကနာဥပါဒဘဝသာတိသရမရဏတို့ဖြစ်ပါသည်အကြောင်းကျဆက်ကြည့်လိုက်ပါဦးအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးအဝိဇ္ဇာကြောင့်တရားကသမုဒိယသစ္စာသင်္ခါရအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကျိုးဝိညာဉ်ကအကျိုးသင်္ခါရအကျိုးတရားကသမုဒိယသစ္စာဝိညာဉ်အကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝိညာဉ်ကြောင့်လည်းရောက်ဖြစ်ပါသည်ဝိညာဉ်ကကြောင့်နာယောကဝိညာဉ်ကြောင့်တရားကသမုဒိယသစ္စာနာယောကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်နာယောကြောင့်သလယရဏဖြစ်ပါသည်နာယောကကြောင့်သလယရဏကအကျိုးနာယောကျောင်းတရားကသမုဒိယသစ္စာသလယရဏကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သလယရဏကြောင့်သတ္တဖြစ်ပါသည်သလယရဏကအကြောင်းသတ္တကအကျိုးသလယရဏအကြောင်းတရားကသမုဒိယသစ္စာသတ္တအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်သတ္တကြောင့်ဝေဒနာဖြစ်ပါသည်သတ္တကအကြောင်းဝေဒနာကအကျိုးသတ္တအကြောင်းတရားကသမုဒိယသစ္စာဝေဒနာအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဝရဏကြောင့်သလားဖြစ်ပါသည်ဝရဏကအကြောင်းသတ္တကအကြောင်းဝရဏကသတ္တအကြောင်းတရားကသမုဒိယသစ္စာဝရဏအကြောင်းတရားကဒုက္ခသစ္စာဖြစ်ပါသည်ဝရဏကြောင့်သလားဖြစ်ပါသည်ဝရဏကအကြောင်းသလားကအကြောင်းဝရဏအကြောင်းတရားကသမုဒိယသစ္စာတဏှာအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်တဏှာကြောင့်ဥပါဒံဖြစ်ပါသည်တဏှာကအကြောင်းဥပါဒံကတဏှာအကြောင်းတရားကသမုဒိယသစ္စာဥပါဒံအကျိုးတရားကဒုက္ခသစ္စာဖြစ်ပါသည်ဥပါဒံကြောင့်ကမ္မဘဝဖြစ်ပါသည်ဥပါဒံကအကြောင်းကမ္မဘဝကအကျိုးဥပါဒာအကြောင်းတရားကသမုဒိယသစ္စာကမ္မဘဝအကျိုးတရားက ဒုက္ခသစ္စာဖြစ်ပါသည်။ကမ္မဘဝကြောင့်ဇာတိဖြစ်ပါသည်။ကမ္မဘဝကအကြောင်းဇာတိကဖြစ်သည်။ကမ္မဘဝအကြောင်းတရားကသမုဒယသစ္စာ။ဇာတိကြောင့်တရားကဒုက္ခသစ္စာတို့ဖြစ်ပါသည်။အစာပြီးကြောင့်သရမရဏဖြစ်ပါသည်။ဇာတိကအကြောင်းသရမရဏကအကျိုးသာတိကြောင့်တရားကသမုဒယသစ္စာသရမရဏကြောင့်တရားကဒုက္ခသစ္စာတို့ဖြစ်ပါသည်။သုံးပါးသတ်ဆိုဒီမှာသေခါရနဲ့ဝိညာဉ်တရားဝရဏနဲ့သာတိတရားကံမာဘဝနဲ့သာတိတရားတို့ဖြစ်ပါသည်။ကိုယ်သုံးပါးဆိုဒီမှာကိလေသာဝသုံးပါးကမ္မဝသပံဝိပါကဝသပါရေဖြစ်ပါသည်ကိလေသာဝသောမသုတိမအဝိဇ္ဇာသနာဥပါဒေယျဖြစ်ပါသည်ကမ္မဝသပံသုတိမသေခါရလေကမ္မဘဝရေဖြစ်ပါသည်ဝိပါကဝသပံသုတိမနာယောသလာယရဏသတ္တယရဏသာတိသရမရဏဥပပတ္တိဘဝတို့ဖြစ်ပါသည်ကာလသောင်းပြာဆိုဒီမှာလူလေးပြီးသောတက္ကလာတကုဖြစ်စေပြုသောပါကာလသောင်းဖြစ်တဲ့တဏ္ဍကကာလတို့ဖြစ်ပါသည်620ဆိုဒီမှာအတိတ်ကြောင့်605ပါပြုသောပါအကျော605ပါပြုသောပါအကျော605ပါနာဂာကျော်ချင်းရာ၅ပါးတော့ဖြစ်ပါသည်အတေကျော်ချင်းရာ၅ပါးဆိုဒီမှာအဝိဇ္ဇာသေခါရကနာဥပါဒံဘဝတော့ဖြစ်ပါသည်ပိသောပံအကျော်ချင်းရာ၅ပါးဆိုဒီမှာဝိညာဏယောသလယရဏသတ္တဝိရဏတို့ဖြစ်ပါသည်ပိသောပံအကျော်ချင်းရာ၅ပါးဆိုဒီမှာတဏှာဥပါဒံအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂါအကျိုးရှိရာဘာသာဆိုသည်မှာဝိညာဏယောသလယရဏသတ္တယရဏတို့ဖြစ်ပါသည်ဒါလေးတွေကိုကြည်ကြည်ညင်းညက်ပြအောင်ချုပ်စားထားကြပါဒီတော့မူလတရားနှစ်ပါးနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့အဝိဇ္ဇာရဲ့သဘောကိုလည်းအဲဒီဝင်ပြောပြတယ်တဏှာရဲ့သဘောကိုလည်းအချက်တည်းဝင်ပြောပြခဲ့ပြီ။ဒီနေ့သစ္စာကကိုပြောကြည့်အောင်နော်။အဲဒီတော့သစ္စာနဲ့ကိုဆိုတော့ပရိစ္ဆာသမုပ္ပါဒ်ဆိုင်းနဲ့မှပြပြတာသစ္စာကပါပြတာ။ဗာသစ္စာတွေလည်းသမုဒိယသစ္စာရဲ့ဒုက္ခသစ္စာသစ္စာကပါပြတာ။ဒီပရိစ္ဆာသမုပ္ပါဒ်ဆိုင်းကတခြားလားသန္တရာလဲတာကိုပြတဲ့ဆိုင်းလား။သန္တရာလဲတာကိုပြရဲဆိုတော့ဟုတ်သန္တရာလဲတာကိုပြရဲဆိုတော့သန္တရာလဲတဲ့နေရာမှာသစ္စာခဏပါနေတယ်ပါလေဘာသစ္စာလဲအကြောင်းတရားပန်းသမ ्या ဘာသစ္စာအကျိုးတရားပန်းသမ ्या ဘာသစ္စာဒုက္ခသစ္စာဒီတော့မှသစ္စာဒီနှစ်ပါးပဲတွေ့တယ်နော်និရောဓသစ္စာလည်းမတွေ့ဘူးမဂ္ဂသစ္စာလည်းမတွေ့ဘူးဟုတ်လားနိရောဓသစ္စာနဲ့မဂ္ဂသစ္စာကဒီစက်ဝိုင်းထဲမှာရှိဘူးနော်ဘယ်ကျမ်းမှာရှိတယ်သံသရာမထမြောက်တဲ့နေရာကျမ်းမှာရှိတာသံသရာမထမြောက်အောင်လုပ်ရှင်ပါတယ်ဆိုရင်ဟောဒီထဲမှာပါတဲ့နေရာတွေကို6လောက်အောင်ဘယ်ကနေစချက်အဝိဇ္ဇာကနေစချက်အဝိဇ္ဇာကနေစပြီးတော့6သွားလိုက်လို့ရှိရင်အဝိဇ္ဇာ6လို့သင်္ခါရ6တယ်အဝိဇ္ဇာ6လို့6တာဒီပါလိစာလဲအဲဒီရောဓသစ္စာပေါ်6တာပါဠိစာနဲ့6တာကဒီရောဓသစ္စာရောယောတာနာနေလို့6ပါပါဘာလို့မှ6 6ကြောင်းအကျင့်ကိုကျင့်မှဆုံးဘာလဲလဲပြီးတော့6တာကပါသစ္စာ6တာကဒီရောဓသစ္စာ6ကြောင်းအကျင့်ကဘယ်ကသစ္စာဟုတ်လားအဝိဇ္ဇာ6ရင်သင်္ခါရ6ပဲအဝိဇ္ဇာ6ရင်သင်္ခါရ6ပဲအဝိဇ္ဇာကြောင့်တရားချုပ်လို့သင်္ခါရဒုတိယချုပ်တယ်။အဝိဇ္ဇာကြောင့်တရားချုပ်တာကလည်းပဲនិရောဓသစ္စာ။သင်္ခါရဒုတိယချုပ်တာကလည်းပဲនិရောဓသစ္စာ အကြောင်းချုပ်လို့ရိုးချုပ်တာဒီရောဒသစ္စာ
နော
်ချုပ်ချောင်းခြင်းကမကသစ္စာဒီလိုတော့မကသစ္စာမကတရားတွေခြင်းတာဘာဖြစ်လို့ခြင်းတော့အဲ့ဒီတရားတွေချုပ်တော့ခြင်းဟုတ်လားအဲ့ဒီတရားတွေချုပ်သွားမယ်ဆိုရင်အဲ့ဒီတရားတွေချုပ်သွားတာငြိမ့်သွားတာငြိမ့်သွားတာဒီရောဒဒီရောဒသစ္စာပဲငြိမ့်ချောင်းခြင်းကမကသစ္စာနော်အဲ့ဒါကြောင့်မလို့မေဃသစ္စာနဲ့နိရောဓသစ္စာဒီသတ္တရလေတဲ့နေရာမှာသူတို့ရှိပါ့။ဘယ်နေရာကြောင့်မှရှိလဲ။သတ္တရပြတ်တဲ့နေရာကြောင့်မှရှိတယ်။ဟုတ်လား။အဝိဇ္ဇာချုပ်လို့သင်္ခါရချုပ်တယ်။သင်္ခါရချုပ်လို့ဝိညာဉ်ချုပ်တယ်။ဝိညာဉ်ချုပ်တော့ငါရောချုပ်တယ်။နာယောချုပ်တော့သတ္တရရတနာချုပ်တယ်။ခန္ဓာချုပ်တယ်ဝိရဏချုပ်တယ်။နောက်ဆုံးသရမရဏချုပ်တယ်။ကိုကျင့်တာချင်းလေးချင်းပြည့်ချုပ်သွားပြီ။အဲ့ဒါကနိရောဓသစ္စာ။ချုပ်ချောင်းခြင်းကဘာသစ္စာလဲ။ချုပ်ချောင်းအကျင့်ကဘယ်ကသစ္စာဒီနေရာမှာဘုန်းကြီးပြိဋ္ဌာန်တွေကချုပ်တာကိုမကြည့်ခင်မှာလဲတာကိုယဉ်ကြည့်ရမှာပါဒါတွေလည်းလဲနေတယ်သစ္စာလည်းပါနေတယ်ဘာသစ္စာတွေလဲလဲတော့လို့ပြီးတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာသစ္စာဘယ်နှပါးနဲ့လဲနေသစ္စာနှစ်ပါးနဲ့လဲနေတာဟုတ်လားအဲ့ဒါသစ္စာနှစ်ပါးနဲ့လည်းတော့ဘယ်ခါလို့စပြီးတော့လဲလာတယ်လို့ပြီးတော့ဟိုဘောဟာမြတ်စွာသန္တရာကလည်းစလဲလာတယ်ဘောဟာမြတ်စွာသန္တရာကာလကဘယ်လိုနဲ့အကြောင်းရင်းခံလာတယ်လဲပြီးတော့အဝိဇ္ဇာနဲ့အကြောင်းရင်းခံလာတာကိုအဝိဇ္ဇာနဲ့အကြောင်းရင်းခံလာတာဖြစ်တဲ့အဝိဇ္ဇာဒီပါသစ္စာသမုဒိယသစ္စာအဝိဇ္ဇာကြောင်းကြောင်းနော်တခြားပြုလို့တာလားသင်္ခါရတွေပြုလို့တာလားအဝိဇ္ဇာကြောင်းတရားကသမုဒိယသစ္စာသင်္ခါရကြောင်းတရားကအဲ့ဒီကစပြီးတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်လာလိုက်တာဟုတ်လားဘယ်တော့ကဖြစ်လာတော့အတိတ်တုန်းကဖြစ်လာအတိတ်တုန်းကဖြစ်ဒီလိုတော့အတိတ်တုန်းကလည်းဘာသစ္စာတွေဖြစ်ခဲ့တော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာတွေအချင်းပဲဖြစ်ခဲ့တာပဲအတိတ်တုန်းကလည်းသမုဒိယသစ္စာနဲ့ဒုက္ခသစ္စာတွေဖြစ်ခဲ့တယ်အကြောင်းတရားပါလိမ့်မယ်သမုဒိယသစ္စာအကျိုးတရားပါလိမ့်မယ်ဒုက္ခသစ္စာဒီလိုတော့သိတ်သံဃာလဲတာတခြားနဲ့လဲတာလားအကြောင်းကျိုးနဲ့လဲတာသစ္စာနဲ့ပြောတော့ဗာသစ္စာနဲ့တကယ်တော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာကဲရလို့သစ္စာသမုဒိယသစ္စာဒုက္ခသစ္စာဒီကဘာနဲ့လဲပြီးတဲ့အခါကျတော့ယခုဒုတိယအကွက်ခန္ဓာ၅ပါးလာပြီးတော့မလာဘူးလားရပါဘူးဒုတိယကခန္ဓာ၅ပါးလာရပြီလူ့ဘဝလူ့ခန္ဓာကြီးရလာပြီနော်အဲဒီတော့လူ့ဘဝလူ့ခန္ဓာကြီးရလာပြီဆိုတဲ့အခါကျတော့ရလာတဲ့လူ့ဘဝကအကြောင်းလားအကျိုးလားပါသစ္စာတော့ဒုက္ခသစ္စာဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲလို့ပြီးတော့လူ့ဘဝလူ့ခန္ဓာဆိုတာဟာလည်းပဲတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးဒီဖြစ်ပြီးရင်ဖြစ်ပြပါသစ္စာဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဒါပဲလေဟုတ်တယ်မဟုတ်လားဝိညာဉ်ပါသစ္စာဘာဖြစ်လို့ပါလဲဝိညာဉ်ဆိုတဲ့တရားကလည်းဖြစ်ပြီးပြတ်တတ်ပါတယ်ပါသစ္စာနာယုတ်ဆိုတဲ့တရားကလည်းဖြစ်ပြီးပြတ်တတ်ပါတယ်ပါသစ္စာသလာယရဏကလည်းဖြစ်ပြီးပြတ်တတ်ပါတယ်ပါသစ္စာဟတ္တကလည်းဖြစ်ပြီးပြတ်တတ်ပါတယ်ပါသစ္စာဝရဏကလည်းဖြစ်ပြီးပြတ်တတ်ပါတယ်ပါသစ္စာလူဘဝရောက်တယ်ပါသစ္စာနတ်ဘဝရောက်တယ်ပါသစ္စာခွေးကျင်းကတိရစ္ဆာန်ဖြစ်လဲပါသစ္စာဟုတ်ပြီဒီလိုဆိုတော့ကိုရထားတာဒုက္ခသစ္စာရှိတယ်နော်ဘလောက်ပဲချက်လာတယ်ပြောပြောပါဠိကနဲ့နေနေရတာလဲဘလောက်ပဲချက်မာတယ်ပြောပြောပါဠိကနဲ့နေနေရတာလဲဒါကကိုယ့်ကိုယ်ကိုဒုက္ခသစ္စာမှသိဖို့ရည်ကြည့်တယ်မျက်စိလေးကနေသိဖို့မြင်တယ်တခြားပေါ်တာလားမျက်စိပေါ်တာလားအဲ့ဒီမျက်စိကလေးကလည်းသိပြီပါဠိသာတော့ဒါတော့မျက်စိကလည်းသိဖို့ကြည့်လိုက်တာလည်းဒီတိုင်းနဲ့ပါဠိသာလေးဖြစ်နေတော့ဒုက္ခသစ္စာလေးသိနေတာပဲမလားဒါတော့ဒုက္ခသစ္စာဒုက္ခသစ္စာနဲ့နော်အခါနာမဒုက္ခသစ္စာလား၆နာမဒုက္ခသစ္စာလားမဟုတ်ဘူးအမြဲတမ်းဒုက္ခသစ္စာဖြစ်နေတယ်မျက်စိနဲ့စိတ်နဲ့တိုက်တော့ပါစိတ်ပေါ်မယ်မျက်စိပေါ်မယ်အဲ့ဒီမျက်စိတွေဘယ်လိုကိုမြင်တော့အချင်းကိုဘယ်လိုကမြင်တော့မျက်စိကအဲ့ဒီမျက်စိလေးပေါ်လာပြီဆိုတာနဲ့တကယ်တည်းဟောရှိသလားမရှိတော့အခုဖြစ်တယ်အခုပြတ်သွားတယ်ဖြစ်တယ်ဖြစ်ပြီးတော့ရှိသေးလားဖြစ်ပြီးပြတ်တတ်တဲ့သဘောရှိတော့ဒီစိတ်ဒီပါတိစာပါရမီစိတ်လေးပေါ်လာတော့ဘာလဲပေါ်လာပါဟုတ်ရလား ဝိညာဏယောတလာရဏဖသပြရဏတွဲပြီးတော့ပေါ်လာဘယ်လိုတွဲပေါ်တယ်လို့ပြီးတော့မြေစိတ်ကတပါးလို့ပြောတယ်တခြားလားဝိညာဏလို့မြေစိတ်ကဝိညာဏနော်သိချာကြည့်နော်မျက်စိနဲ့ဆင်းနေတိုက်တော့ပါစိတ်ပေါ်မယ်မျက်စိကပြညာမှာရှိတော့သလာရုံနဲ့မျက်စိကပြညာမှာရှိတော့အဆင်းကပြညာမှာရှိတော့ရုပ်မှာရှိလေရုပ်ဆိုတဲ့နေရာမှာရုပ်မှာရှိဟုတ်လားမျက်စိနဲ့ဆင်းနေတိုက်တော့ပါစိတ်ပေါ်မယ်မျက်စိကပြညာမှာတော့ရုပ်ကပြညာမှာလဲအဆင်းကပြညာမှာလဲအဆင်းကရုပ်မှာဟုတ်လားမျက်စိနဲ့ဆင်းနေတိုက်တော့ပေါ်လာတဲ့ဉာဏ်စိတ်အဲ့ဒီဉာဏ်စိတ်ကဘယ်လိုပါလဲဒီတော့သလာယနာရဲ့ရုပ်ရဲ့ဝိညာဉ်ရဲ့မရဘူးလားရမျက်စိအကြည့်ကသလာယနာဆင်းကရုပ်ပေါ်လာတဲ့ဉာဏ်စိတ်ကဝိညာဉ်သလာယနာရဲ့ရုပ်ရဲ့ဝိညာဉ်ရဲ့သုံးပါရှိပါပြီနော်အဲ့ဒီဝိညာဉ်တရားကလေးပေါ်တဲ့အခါကျတော့တဘာတွေပေါ်လာလားစတိတ်တွေနဲ့တွဲပေါ်လာလားစတိတ်တွေနဲ့တွဲပေါ်လာပါလားတဘာတွေပေါ်ရုံဆုံးလည်းရှိရမယ်အနည်းဆုံးစတိတ်ခုနှစ်ပါးတော့တွဲပေါ်လာပါ52ပါးလုံးအကုန်လုံးပေါ်ခြင်းမပေါ်ဘူးဟုတ်လား52ပါးလုံးတော့မပေါ်နိုင်ဘူးတချို့လည်းပဲအနည်းဆုံး5ပါးပေါ်မယ်အဲတချို့လည်းပဲ17ပါးတော့12ပါးတော့တချို့လည်းပါ20တော့32ပါးတော့30တော့36တော့အမျိုးမျိုးတွဲပြီးတော့ပေါ်ကြတာဆိုတော့ဤကတော့ဝိညာဉ်စတဲ့တရားကလေးပေါ်လာပြီဆိုရင်သူကြီးတတ်မပေါ်ဘူးစတဲ့တဲ့နေနဲ့တွဲပေါ်တယ်အဲဒီစတဲ့စတဲ့တွေကိုဟောဒီပရိစ္ဆသမုပ္ပါသဝိုင်းတဲ့ကိုထည့်လိုက်တဲ့အခါကျတော့ဒဲတဲ့တဲ့လာနေတဲ့ဒဲတဲ့တဲ့မလဲခေါင်းတို့ပရိစ္ဆတွေကြားဖို့ပါတယ်နေနေလို့ဖြစ်ပါလိမ့်နော်ဝိညာဉ်ဆိုတဲ့စိတ်ဉာဏ်စိတ်သူကြီးပေါ်လာလားစိတ်သိမ့်နဲ့တွဲပေါ်လာလားအဲ့ဒီပေါ်လာတဲ့စိတ်သိမ့်တွေကိုဟောဒီပရိစ္ဆသမုပ္ပါသဝိုင်းတဲ့မှာဘယ်လိုခေါ်မလဲနာလို့ဘယ်လိုခေါ်မလဲဒီလိုဆိုတော့ဝိညာဉ်လည်းဖြစ်သွားပြီနာလည်းဖြစ်သွားပြီဟုတ်ရလားယောက်ကောဖြစ်သွားပြီနော်မျက်စိအကြည့်ကသာလာရဏဆင်းကယောမြင်စိတ်ကဝိညာဉ်သရဏဒီလိုကတွဲပြီးတော့ပေါ်တဲ့စိတ်သိတွေကနာဟုတ်ရလားအဲ့ဒီနာထဲမှာစိတ်သိတွေအများကြီးပဲပါတယ်အဲ့ဒီပါတဲ့စိတ်သိတွေကိုစိတ်သိတွေထဲမှာဖတ်တာကမပါဘူးလားပါလားဖတ်တာကသိကြနာမနဲ့ထုတ်ပေးထားလိုက်တော့ဖတ်တာဝေဒနာလေးပဲသိကြမပါဘူးလားပါလားသူကလည်းတိကျထုတ်ပြလိုက်တော့ဝေဒနာအလုံးပါလိုက်တော့ဝိညာဉ်နာယုတ်တရားပဲပြောလဲဒီတော့မျက်စိကနေခြင်းကိုကြည့်လိုက်တာနဲ့ဒီပိုင်းနဲ့ပရိစ္ဆသမုပ္ပါဒိယဘယ်ဘာဖြစ်သွားလဲဘယ်လိုတွေဖြစ်သွားတော့ဝိညာဏယောသလာယရဏသတ္တဝိရဏအဲ့ဒါဘာနည်းနဲ့ပြောတာလဲမေးတော့ပရိစ္ဆတ်သမုပ္ပါဒ်နည်းနဲ့ပြောတာဘာနည်းနဲ့ပြောတော့အဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်ဝိညာဉ်လေးပါခန္ဓာဝိညာဉ်နဲ့ခန္ဓာနော်ဝိညာဉ်လေးပါခန္ဓာဝိညာဉ်စရစိတ်ကလေးဉာဏ်စိတ်ကလေးဖြစ်လာတော့သူကြီးဖြစ်တာလားစတိတ္တိနဲ့တွဲဖြစ်တာလားအဲ့ဒီစိတ္တတွေကိုခန္ဓာဖွဲ့တော့ခန္ဓာပြပါရ။ဟမ်ရလိုက်လား။စိတ္တတွေကိုခန္ဓာဖွဲ့တော့ခန္ဓာပြပါရမယ်။ခင်ဗျားတို့ဒီရေးတာကတရားဝေရတဲ့ကျဲတာနော်။တနည်းကိုအ ਨੇ ဆုံးတစ်လတစ်ပွဲလောက်လို့ခေါ်တာ။တရားဝေရကျဲတော့မိမ့်မယ်ပေါ့လား။စတေတေကိုခန္ဓာဖွဲ့တော့ခန္ဓာ၃ပါးဘယ်နှပါးလဲ၃ပါးဘာခန္ဓာတွေတော့ဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဘယ်နှပါးလဲ၃ပါးရုပ်ကိုခန္ဓာဖွဲ့တော့ရူပခန္ဓာအဲဒီဝိညာဏယုံနဲ့ခန္ဓာ၅ပါးဖြစ်သွားပြီဟုတ်ရလားဝိညာဏယုံနဲ့ခန္ဓာဘယ်နှပါးဖြစ်သွားလဲဝိညာဏကဘာခန္ဓာနာကဘာခန္ဓာဘာခန္ဓာတွေတော့ဝေရမေခန္ဓာသိညာခန္ဓာသင်္ခါရယုတ်ကဘာခန္ဓာအဲ့တော့ဝိညာဏယုတ်တဲ့ခန္ဓာပြပါရပါလေ ဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့ဒီဘက်ကတရားတွေကတော့သလာယနာဆိုတဲ့ယုံထဲမှာပါပြီးသားပဲ။ဖသဆိုတဲ့နံထဲမှာပါပြီးသားပဲ။ဝရဏဆိုလည်းပဲနံထဲမှာပါပြီးသားပဲ။ဟုတ်ရလား။ပင်ရင်းကဘူတော့ဝိညာဉ်ရဲ့နံရဲ့ရုပ်ရဲ့ဒါပင်ရင်းပဲ။အရိတရားသုံးပြောနေတဲ့ခန္ဓာ၅ပါးဖြစ်သွားပြီ။နော်။အရိတသလာယနာကဗေဒကထပ်လာတာလေလို့ပြီးတော့သလာယနာက၆ပါးရှိတာပေါ့။မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ပရမ၅မျိုးကရုပ်နောက်တစ်မျိုးကစိတ်ဟုတ်ရလားအဲဒီတော့သာလယနာကိုခန္ဓာဖွဲ့တော့ခန္ဓာပြပါရမယ်ဟမ်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ဟုတ်လားပရမ၅မျိုးကဘာတရားယုတ်တရားဘာခန္ဓာနောက်တစ်မျိုးကစိတ်ပါခန္ဓာအဲဒီတော့သလာယနာပါခန္ဓာပြပါရှိနှစ်ပါးပါခန္ဓာလေပါခန္ဓာတွေတော့ရုပ်ဘက်ခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ဘယ်နှပါးလဲဖတ်တာကပါခန္ဓာသင်္ခါရခန္ဓာဝေဒနာကပါခန္ဓာပြန်ပြဝိညာဉ်တွေပါခန္ဓာနာမ်ကပါခန္ဓာနာငါပါခန္ဓာဝေဒနဲ့ခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာပြန်ပြောနာငါပါခန္ဓာယုတ်ကပါခန္ဓာသလယရဏကပါခန္ဓာအရူပခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ဘယ်နှပါးလဲသလယရဏကပါခန္ဓာရူပခန္ဓာဝိညာဉ်နဲ့ခန္ဓာဖတ်တာကဘာခန္ဓာဝေဒနာကဘာခန္ဓာအာလုံးပေါင်းလိုက်တော့လေအပိဓမ္မာနီးနဲ့ဘယ်နှပါးလဲဒီ၅ပါးပဲပေါ့လားဒါတော့မြေစိတ်ကလေးတစ်လုံးပေါ်လိုက်တာကလေသုတ်တန်နီးပရိစ္ဆသမုပ္ပါဒီနဲ့ခန္ဓာ၅ပါးဖြစ်တယ်အပိဓမ္မာနီးကပြောလေခန္ဓာ၅ပါးဖြစ်တယ်ဒီလိုနားလည်သားရဒါကြောင့်မလို့ဆရာတော်ဘုရားကြီးကပြောတယ်လေမြေစိတ်ခန္ဓာဘယ်နှပါး၅ပါးမြေစိတ်ခန္ဓာဘယ်နှပါး၅ပါးလို့ပြောတာပေါ့လားအဲ့တော့သင်္ခါရသစ္စယာဝိညာဉ်ဆိုပေမဲ့ခန္ဓာဘယ်နှပါးဖြစ်တော့ခန္ဓာ၅ပါးဖြစ်တာပဲသူလည်းသင်္ခါရကဝိညာဉ်ဖြစ်ပြီးဝိညာဉ်ဖြစ်ပြီးဆိုကြတဲ့ကောခန္ဓာ၅ပါးပါဝင်ဖြစ်လာတာအဲ့ဒီလိုပဲမျက်စိနဲ့ဆင်းနေတိုက်တော့မြေစိတ်ပေါ်တယ်မြေစိတ်ခန္ဓာဘယ်နှပါးနာနဲ့တန်နဲ့တတ်တော့ကြားစိတ်ပေါ်မယ်ကြားစိတ်ခန္ဓာဘယ်နှပါးနာစိတ်ခန္ဓာသာစိတ်ခန္ဓာညာနာကောင်းစိတ်ခန္ဓာတွေးတောစိတ်ခန္ဓာအဲ့ဒီခန္ဓာ၅ပါးဘယ်ခန္ဓာပဲဖြစ်ဖြစ်မြင်စကလေးပေါ်လာတယ်ကြည့်တယ်မရှိတော့ဘူးတရားပါလဲပြတ်သွားတယ်ဗာတိစာတော့ဒုက္ခသစ္စာဒီလိုတော့မျက်စိကနေအစိမ့်ကိုမြင်လိုက်တယ်ဟာမြင်လိုက်ပြီဗာတိစာလေးဖြစ်နေတာဘလောက်ပဲကြီးကောင်းတယ်ပြောပြောဗာဒိသကြီးမကောင်းဘူးပြောလဲကြီးကောင်းတယ်ပြောလဲအမှုမဲ့မဲ့မဲ့နေလဲဒကာဒိသနော်နာဂာနေတန်းနဲ့တိုက်တော့ပါစိတ်ပေါ်မယ်ကြားစိတ်ခန္ဓာဘယ်ပါဖြစ်ပြီးရင်ဗာဒိသတော့နားထောင်လို့ကောင်းလဲဗာဒိသနားထောင်လို့မကောင်းလဲဗာဒိသလဲအမှုမဲ့မဲ့မဲ့နေလဲဗာဒိသလဲနောက်ဆုံးပြောလိုက်မယ်မနောကံနေတိတော့ဇာနဲ့တိုက်တော့ပါစိတ်ပေါ်မယ်တိတော့စိတ်ခန္ဓာဘယ်နှပါးခန္ဓာ၅ပါးနော်ခန္ဓာ၅ပါးဖြစ်ပေါ်လိမ့်မယ်ရင်လည်းပြောရပါစီဟုတ်ရဲ့လားပရိစ္ဆာသမမန္တိနဲ့ပြောမယ်ဆိုရင်ပြန်ပြောလိုက်နော်တိတော့စိတ်ပေါ်တယ်တိတော့စိတ်ကဘယ်လိုတော့ပရိစ္ဆာသမမန္တိနဲ့ပြောတာနော်ပရိစ္ဆာသမမန္တိကသုတ်တန်နည်းကိုပြောတာသုတ်တန်နည်းနဲ့ပြောမယ်ဆိုရင်တိတော့စိတ်ဒီပါတယ်ဝိညာဉ်ဝိညာဉ်ခန္ဓာမထက်နဲ့တွေ့တော်စိတ်ဒီပါတော့ဝိညာဉ်ဖြစ်တာနဲ့ဘယ်လိုနဲ့တွဲပေါ်မလဲဟမ်စတသိက်နဲ့တွဲပေါ်မယ်ဝိညာဉ်ဖြစ်တာနဲ့ဘယ်လိုနဲ့တွဲပေါ်မလဲအဲ့ဒီစတသိက်ကဘာတရားလဲနတ်တရားဘာတရားလဲနတ်တရားတိရမလားအဲ့ဒီဝိညာဉ်ဆိုတဲ့တရားကလေးဒီတိုင်းပေါ်တာလားဒီတိုင်းနေတာလားရုပ်မှီပြီးတော့နေတာမနောနဲ့တွေးတော့စရာအယုတ်နဲ့တိုက်တယ်မနောသည်သမာပိအယုတ်ကိုမိ ဖရရားရောကိုမိတယ်လေမနောဒီဘာမှမိတော့မျက်စိအကြည့်ဓာတ်ကအဲမြင်စိတ်ကမျက်စိကြည့်ဓာတ်ကိုပြည်တယ်ဟုတ်ရဲ့လားကြားစိတ်ကနားစိတ်ကသားစိတ်ကရားနာကောင်းစိတ်ကမနောကြသမားပြီးတော့ဟောရုပ်တစ်လုံးပါပါတော့ဟုတ်ရဲ့လားအဲ့ဒီတော့မနောနဲ့ဒိဋ္ဌောစရာအာယုန်နဲ့တိုက်တယ်။အဲ့ဒီလိုပြောလိုက်ကလေးကမနောတိပမာမိတော့အဲအဲ့ဒီတော့ဟရိယဝိယုတ်ဆိုတဲ့ယုတ်ကလေးဒီနေရာမှာကောက်လို့မရဘူးလားရပါဘူး။ဒီတော့ဟရိယဝိယုတ်ကလေးပါနေပြီ။ဟရိယဝိယုတ်ဒီကြားလာယုတ်လားယုတ်တရားကနော်။တွေးတော်စိတ်ကဝိညာဉ်သူနဲ့တွဲဖြစ်တဲ့စိတ်သိက္ခာကနဲ့ဟရိယဝိယုတ်လေးကယုတ်ဒီလိုမလား။အရိယပေါ်တော့ဟာရယာတိယောကလည်းတဘာတဲ့ပေါ်တာလားဇတိယောတွေနဲ့တွဲပေါ်တာလားနန္တရားကလေးကလည်းတဘာတဲ့ပေါ်မပေါ်နိုင်သလိုယုတ်တရားကလေးတွေကလည်းပဲတုက္ကလစီလေးအလိုက်တွဲတွဲပြီးတော့ပေါ်တာကိုအဲဒီတော့တွဲပေါ်တဲ့အခါကျတော့မျက်စိအကြည့်ပါမယ်နားကြည့်ပါမယ်နှာခေါင်းကြည့်ပါမယ်လျှာကြည့်ပါမယ်ကိုယ်ကြည့်ပါမယ်ဟုတ်လားအဲဒီတော့သလာရတာတွေပြည့်ပြူလားဖြစ်လားဩဝိညာဉ်လေးပေါ်တော့တခြားလားစိတ်လားသလာရတာ6ပါးမပြည့်ဘူးလားဖြစ်နာနဲ့မှာဖဒမပါဘူးလားဝေဒနာမပါဘူးလားအာလောပါလိုက်တော့ဝိညာဉ်နဲ့ယုတ်သလာယရဏဖဒဝေဒနာဖဒပါလိုက်ဒါကဘာနည်းတော့တောက်တန်ဒီပရိစ္ဆသမုပ္ပတ်ဒီဟုတ်ရဲ့လားအဘိဓမ္မာရိနဲ့ပြောကြည့်လိုက်မယ်ဆိုရင်ဝိညာဉ်ဒီဘာခန္ဓာနာကဘာခန္ဓာဝေဒနေခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယုတ်ကဘာခန္ဓာအဲ့ဒီမှာခန္ဓာ၅ပါးမပြေဘူးလားပြည့်။ဘာနည်းနဲ့ပြောပြောခန္ဓာ၅ပါးလဲ။အဲ့ဒီခန္ဓာ၅ပါးဒီပြည့်ပြည့်ပါဖြစ်တတ်တော့ဖြစ်ပြပါတိသာတော့ဒီလိုတော့မိမိတဏ္ဍာမနေတိုင်းနေတယ်နော်။အိပ်ပျော်နေတာတော့မပါဘူး။ဘာတိသာတွေဖြစ်။အိပ်ပျော်နေတော့လည်းပဲနော်။ဒေါသိတ်တာမဖြစ်ပေမဲ့လို့ဘဝင်စိတ်တွေမပြေဘူးလားပြည့်။ဘဝင်စိတ်ကတခြားပြောတာလားမနှောကိုပြောတာ။မနှောသည်ပမာတိဒါကမနောကနဲ့ဟရိယဝိကယုတ်အဲ့ဒီမနောပါလဲစိတ္တိတ်တွေမတွဲဘူးလားတွဲနေလားစိတ္တိတ်တွေကခန္ဓာ၃ပါးမနောကခန္ဓာ၃ပါးယုတ်ကခန္ဓာ၃ပါးအားလုံးပေါ်လာတော့ခန္ဓာဘယ်နှပါးလဲစိတ်ပျော်နေတော့လဲခန္ဓာဘယ်နှပါးလဲစိတ်ပျော်နေတာတော့ဒီခန္ဓာ၅ပါးကဖြစ်နေတာဟုတ်ရဲ့စိတ်ပျော်နေတော့မှလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးသည်ဖြစ်ပြီးရင်ဖြစ်ပြပါသေးသားဒီတော့ကဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘုရားပြိတ္တတည်းနော်မကောင်းတာမြင်မှမကောင်းတာတွေ့မှမကောင်းတာစားရမှဒုက္ခသစ္စာလားအမြဲတမ်းဒုက္ခသစ္စာလားကောင်းတာမြင်လဲဗာသစ္စာဘာဖြစ်လို့တော့ဖြစ်ပြီးမကောင်းတာမြင်လဲဗာသစ္စာဘာဖြစ်လို့တော့အဲဒီလိုကြိုးစားပြီးတော့ဒုက္ခ